မင်္ဂလာပါ2019အခြေခံထက်တန်းစာမီးဝေးမြန်မာစာမီးခွန်းရွာမှာအဆိုတစ်ခုကိုပေးထားပြီးဆွေးနွေးခိုင်းတာဟာစာဖြေသူတယောက်ရဲ့တွေးအားဖတ်အားရေးအားအားသုံးမှာတိုးပွားစရာဖြစ်ကြောင်းပြောပြပါတယ်ရေးအားတိုးပွားနိုင်မှုအပိုင်းကိုဒီတစ်ပတ်ဆက်ပြီးပြောလိုက်ချင်ပါတယ်ဒီနေရာမှာမြန်မာစာနဲ့ပတ်သက်လို့ပေါ်ထွန်းခဲ့တဲ့စာရေးနည်းကမ်းတွေကိုငဲကြည့်စေချင်ပါတယ်တီကုံးပန်းသွင်းရေးဖွဲ့ခြင်းတော့တဲ့ပန်းသွင်းတီကုံးရေးဖွဲ့ထုံးကားတဲ့ရန်ကုန်ဘဆွေရေးခဲ့တဲ့စာရေးနည်းစာအုပ်တွေနောက်ပြီးပညာရှင်အမျိုးမျိုးပြုစုခဲ့တဲ့စာရေးစာကုန်းစာအုပ်တွေဆရာကြီးမောင်ခင်မင်းတနုပြုရေးတဲ့မြန်မာစကားပြည်သဘောတရားနဲ့အတတ်ပညာစာအုပ်တွေအတော်တန်ရှိခဲ့တယ်လို့ဆိုရမှာပါတချို့စာအုပ်တွေကကျောင်းသူကျောင်းသားတွေအတွေ့တချို့စာအုပ်တွေကစာသင်ခန်းပင်ပကပုဂ္ဂိုလ်တွေအတွေ့တချို့ကတော့အဆင့်မြင့်ပညာသင်ယူနေသူတွေအတွေ့သူအဆင့်နဲ့သူသူ့ရည်မှန်းချက်ပြည့်တတ်တဲ့သူရှိတယ်လို့ဆိုရမှာပေါ့အဲ့ဒီထွက်ပြေးသမျှကျမ်းတွေစာအုပ်တွေကိုကြည့်ရင်စာရေးနည်းကိုရှင်းလင်းပြောပြထားပြီးမယ်ရေးနည်းလေ့ကျင့်ပြီးတာမပါသေးတဲ့အချက်ကိုတွေ့ရမှာပါစာရေးစာကုန်းစာအုပ်တွေကလည်းခလေးတွေနမူနာယူဖို့ကြက်ဖို့မှတ်ဖို့ရည်ရွယ်ရေးထားတဲ့စာအုပ်တွေပညာရေးရည်ရွယ်ချက်ထက်စီးပွားရေးရည်ရွယ်ချက်ကိုရှေ့တန်းတင်ထားတော့စံပြစာတီစာကုန်းတော်တော်များများကပေးမမီတောင်းမမီစာရေးစာကုန်းတွေဖြစ်နေတတ်ပါတယ်စာရေးလေ့ကျင့်ပေးတဲ့စာအုပ်ရှာခဲ့တော့စာရေးရာမှာရေးနည်းကိုအကြံပေးသိထားကြပါတယ်။ဏိဒန်းရေစာကိုရေဏိကုံးရေပါရမယ်ဆိုတာမျိုးပေါ့။စာရေးတက်ဖို့အဲ့ဒီလောက်နဲ့လုံလောက်ပြီလို့မဆိုနိုင်ပါဘူး။ရှေးရှေးမြန်မာတွေစာရေးနည်းနဲ့ပတ်သက်လို့ဩဝါဒပေးတဲ့အခါအစအလဲအဆုံသုံးပါးကောင်းရမယ်ပြောတာမျိုးနဲ့ဘာမှမထူပါဘူး။အစအလဲအဆုံဘလို့ကောင်းအောင်အသေးစိတ်ရှင်းတာလေ့ကျင့်တာမျိုးမှမပါပဲကိုအဲ့ဒီလိုစနစ်တကျရှင်းပြလေ့ကျင့်ပေးတဲ့စာအုပ်မရှိတဲ့အကျိုးဆက်ကမကောင်းပါဘူးအထူးသဖြင့်အင်္ဂလိပ်စာစကားသုံးတိုင်းတစ်ပါးရောက်လို့ရေးစရာသားစရာလူလာတဲ့အခါအရေးအသားအပြောဆိုတွေနင်းကြိုးနင်းကြွန်ဖြစ်တော်တာပါပဲမြန်မာနိုင်ငံကအကြောင်းသားတယောက်အနောက်နိုင်ငံတက္ကသိုလ်တစ်ခုကိုရောက်တယ်ဆိုပါစို့အဲ့ဒီအကြောင်းသားကအဆင့်တန်းမင်းမီအင်္ဂလိပ်လိုပြောတတ်တယ်ဆိုတတ်တယ်ပဲထားပါအဆိုတစ်ခုကိုသဘောတူမတူဆရာဆရာမကအရေးခိုင်းတာနဲ့ဒုက္ခတွေ့ပါပြီ။ဆရာဆရာမခင်ဗျာမြန်မာကျောင်းသားရဲ့အင်္ဂလိပ်အရေးသားကိုပင်ပန်းတကြီးဖတ်ရပါပြီ။ရေးထားတဲ့အင်္ဂလိပ်စာကကဒါမမှန်လို့စလုံးမောင်းမလို့မဟုတ်ပါဘူး။စာပိုက်ဖွဲ့ရမှာရောစာတပုတ်လုံးစီစဉ်ရေးသားရမှာကိုရောနေရာမကျလို့ပါ။နေရာမကျဘူးဆိုတာကအင်္ဂလိပ်စာစံနဲ့ကြည့်ရင်နေရာမကျတာကိုဆိုလိုတာပါ။တနည်းပြောရရင်နိုင်ငံတကာဆန်နဲ့မတူတာကိုပြောချင်တာပါဖွံ့ဖြိုးပြီးနိုင်ငံတွေဆိုတော့စာရေးနည်းသင်ပေးဖို့စနစ်တကျရေးထားတဲ့စာအုပ်စာတန်းတွေအများအပြားရှိပြီးသားပါအခြေခံမှာရောတက္ကသိုလ်အဆင့်မှာရောစာရေးနည်းကိုစနစ်တကျရှင်းပြလေ့ကျင့်ပေးပြီးသားပါဒီတော့ပညာရေးအလေးမထားတဲ့ကျောင်းသူကျောင်းသားတွေကလွဲရင်ကျောင်းသားအများစုကစနစ်တကျရေးထက်ပြီးသားအဲ့ဒီကျောင်းသားတွေရဲ့အရေးသားနဲ့ကို့မြမကျောင်းသားရဲ့အရေးသားကွာခြားတာကိုဆရာကချက်ချင်းသတိထားမိတာပေါ့ဒီတော့ဘာတွေကွာတယ်လဲမေးစရာရှိပါတယ်ကွာတာတွေကအများကြီးပေါ့ဒါပေမဲ့တခြားကွာတာတွေမပြောဘဲစာပိုက်ဖွဲ့ပုံကွာတာပဲအစီရင်ခံပါရစေစာပိုက်တစ်ပိုက်ဆဆချင်းသူတို့တွေပြောတတ်တာကပြောကျင်တဲ့ပဓာနာအချက်ပြောကျင်တဲ့အချက်ကိုပြောပြီးတဲ့နောက်မှဘာကြောင့်အဲ့ဒီလိုပြောရတဲ့အကြောင်းအကြောင်းပြချက်တွေကနောက်ကလိုက်တာအကြောင်းပြချက်တိုင်းမှာတာရကတွေကပါတာအဲ့ဒီနောက်မှာမှကိုယ့်ရဲ့သဘောထားသူတို့ရေးရင်အဲ့ဒီလိုအစီအစဉ်နဲ့ရေးတတ်တာကိုမြမကဒီလိုရေးလို့မရှိဘူးအတိုင်းဝိုင်းအကြောင်းတွေကစတာအတိုင်းဝိုင်းအကြောင်းတွေနဲ့ချီလာပြီးနောက်ဆုံးကြမှကိုလိုချင်တဲ့အချက်ကိုပြောတာကိုမြမအစဉ်အလာအတိုင်းရက်ဆွဲရေးတယ်လို့ပေါ့နှစ်ဦးကိုရေးပြောချင်တာကိုပဲလာမင်းကြီးသားရာတို့ဆင်အိုးကြီးပြောင်းသားတို့နဲ့ဝိုက်နေတတ်တာမျိုးပေါ့ကိုမြမအချင်းချင်းတော့ဟုတ်လို့ဒါပေမဲ့ကို့မြမကိုကဘာသိစေခြင်းမည်ဆိုပါတော့ပြဿနာရှိလာပါပြီမြမဝိထုမြမရေးသားတချို့မှာဝကြအချိတ်အဆက်တို့စာပိုက်အဖွဲတို့မှာတင်ပြဿနာကြုံတဲ့အကြောင်းမ မြန်မာဘာသာကအင်္ဂလိပ်ဘာသာပြန်ဆိုဘူးတဲ့နိုင်ငံရေးခြားသားတွေပြောတဲ့ဆိုတဲ့ကြားပူပါတယ်ခုအချင်းချင်းဘလို့ပြောပြောရေးရေးအဆင်ပြေပေမဲ့ကဘာကိုပြောဖို့ကြခီးမတွင်တတ်ပါဘူးမင်္ဂလာတို့လေစိတ်ကထွက်တာနဲ့နိုင်ငံတကာအဝိအစင်တွေပြောင်းဝေ့ကြသလိုပေါ့စိတ်ကူးစိတ်တန်းကခိတ်မိနေတော့နိုင်ငံတကာဆန်အတိုင်းဖြစ်နေတဲ့ကိုစားရေးဆရာတွေလည်းအများကြီးပါအမေလူလူတော်အမားတို့လူလူစိတ်ဝင်းတို့စည်ရင်ပြုစုရင်စည်ရင်ရှိကြီးရလာနိုင်ပါတယ်ဆရာမကြီးတွေဆရာကြီးတွေမှမဟုတ်ပါဘူးတလောကအစီရင်ခံခဲ့တဲ့စာမေးဆရာမမော်မော်သိန်းရဲ့အရေးသားမှာကိုရေးပုံဖွဲ့ပုံစနစ်တကျရှိလာတာသတိထားမိပါတယ်ကြောင်းတိုးဆက်ဆက်တွေးတာရေးတာအထက်ထက်လေ့ကျင့်ရင်စာအရေးသားတိုးတက်လာဖို့လမ်းပွင့်လာမယ်လို့ယူဆကြောင်းပါစာပေမြင့်ကြီးလူမျိုးတင်ပါစေ